တစ်တုံသားနှစ်ခွန်စစ်စင်ရေးလုံနေတဲ့တိုင်းသားညီနောင်အဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေတာမှာရှမ်းပြည်မြောက်ပိုင်းကစစ်တပ်ရဲ့105မိုင်ဘီဝါကုန်းနဲ့နန်းဆန်မြို့ကိုညီနောင်၃ဘော်အဖွဲ့ကသိမ်းပိုက်လိုက်ပါတယ်105မိုင်ဘီဝါကုန်းဟာတရုတ်ဝင်မာနေဆက်ခုံတွေမှာအရေးပါတဲ့မူဆယ်105မိုင်နေဆက်ကိန်းနာမှာတည်ရှိတာဖြစ်ပါတယ်ညီနောင်သုံးဝက်တဲ့ကကိုကက် MMDA အဖွဲ့နဲ့စစ်တပ်ကြားယာယီအပြည့်ရထားပေမဲ့ကျန်တဲ့တအားနဲ့ဒီရခိုင်တပ်တွေနဲ့စစ်တပ်ကြားမှာတော့ရှမ်းပြည်မြောက်ပိုင်းမှာဆက်လက်တိုက်ပွဲတွေဖြစ်နေတာပါတရုတ်ကြားဝင်ဆေးဆက်တဲ့ဆွေးနွေးပွဲတွေကြောင့်ကိုကန်ကယာယီအပြည့်ရခဲ့ပြီးလောက်ကင်ဘက်မှာတိုက်ပွဲတွေနှဲသွားပေမဲ့တခြားနေရာတွေမှာတိုက်ပွဲတွေပိုပြင်းထန်လာတဲ့ပတ်သက်လို့ကိုဝင်းမင်းကသုံးသပ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘက်ဆွေးနွေးပွဲတရုတ်ဘက်ကဘာကြောင့်ကြားဝင်ရပုံကိုရှမ်းပြည်နယ်ရေးကျွမ်းကျင်သူစိုင်းထွန်းအောင်လင်ကအခုလိုပြောပြပါတယ
်။တရုတ်ကပုံမှန်အားဖြင့်တော့နယ်စပ်တည်ငြိမ်ရေးတို့မြန်မာပြည်နာကိုငြိမ်းချမ်းစွာဖြည့်ဆင်းရေးကင်ထားတာပေါ့နော်။အဲ့မှာသူဒီဟာတွေဖြစ်ကြတဲ့ကတော့တောက်လျှောက်သူတိုက်တွန်းနေတာရှိတယ်။ဒါပေမဲ့နောက်ပိုင်းမှာတော့သူရဲ့ interest တွေဟာဥမာကြားပြန်လို့ကိစ္စဆိုရင်ဒါလုံလောက်လောက်ဖြစ်သွားပြီပေါ့နော်။ကြားပြန်တိုက်ဖြတ်ရေးတို့တော့ညာလေသူရဲ့အကျိုးစီးပွားတွေကိုသူထိလာတယ်လို့သူခံစားလာတဲ့အခါမှာနေသက်ဒေတာတွေမတိမငြိမ်ဖြစ်တဲ့ဟာပို့ပြီးမှပမာဏများလာတဲ့အခါမှာအဓိကအပြည့်ကတော့နေသက်ကုန်တွေရရသွားတာကြာတော့နစ်နာတယ်နောက်သူစီမံကိန်းတစ်ချောက်တွေမှာလည်းတိုက်ပွဲတွေဟာဖြစ်နေတယ်နောက် NUG ကိစ္စကိုလည်းသူပြောတယ်ပေါ့နော်သူကဒါကိုစိုးရိမ်ပြီးမှဒီစစ်ကောင်စီကလည်းအဓိကအပြည့်သူအခုညီတောင်းကန်တဲ့အချိန်မှာနှစ်ဖက်လုံးကိုဖိအားပေးပြီးလှုပ်တယ်လို့တော့မြင်တယ်ဗျ
။ဒီတရုတ်ရဲ့ကြားဝင်မှုပေါ် PPS ဒီရင်းချင်းလုံငယ်စဉ်ဥဆောင်အဖွဲ့ဖူးတွဲကောင်းဆောင်ဥခိုကာကလည်းအခုလိုရှင်းပြပါတယ
်။တရုတ်ကပါတာအကန့်အသတ်ထိန်းချုပ်ပြီးတော့ပါဝင်တဲ့သဘောပါတယ်။နောက်တော့ဒီတွေ့ဆုံမှုတရုတ်ကတော့ဝင်ထိုင်တယ်ဒါပေမဲ့ဘာမှမပြောဘူး။ဒါပေမဲ့သူတို့သက္ကတန်နေတဲ့ဆင်သူတို့ရှင်နေအားလုံးကတော့အနီးကစောင့်ကြည့်တာပေါ့။သာတော့တို့လုံနေကြပါကျွန်တော်တို့တစ်ချိန်တော့ KIO နဲ့ဥောက်မင်းဆွေးနေတာရွှေလီမှာပြုတ်ဖူးကြီးဝိုင်းဖန်းကသူ့ခန်းထဲနေထိုင်တာထောင်နေရပဲဒါမှမဟုတ်ကျွန်တော်တို့ဝိုင်းနေတော့လာမထိုင်ဘူးပေါ့အခုပွဲကြတော့ဝိုင်းတော့ဝင်ထိုင်နေတာနည်းနည်းလေးတော့ဟောပါတမျိုးပေါ့တော်တော်လည်းပဲသူဝင်ထိုင်နေလို့လည်းတွေ့ဆုံဆွေးနွေးတဲ့အလန်းကြပေါ်တာပေါ့ဗျာဟိုသုံးဖွဲ့ရလဲဒါမှမဟုတ်ဆွေးနွေးတိုင်းကတော့လျှော့မှာတော့မဟုတ်လေဆွေးနွေးပွဲမှာပါပဲအပေးယူဖြစ်လာကြမဲ့သဘောရှိတာ
ပဲ။ဒါအပြင်ရှေ့ဆက်ဖြစ်လာနိုင်ခြေကိုလည်းစိုက်ထွန်းအောင်လွယ်ကအခုလိုဆက်ပြောပါတယ်
။လက်တွဲမှာတော့ဗျာလောက်ကင်ဒေတာဖက်မှာတော့ယာယီအပြစ်ကိုကန့်ဒေတာဖက်မှာတော့အပြစ်ကတော်တော်လေးမရှိတလောက်နေရွားတယ်ပေါ့နော်။ဟိုဒါကဆက်လောက်ကင်တော့ဘာလို့ဆိုလဲဟိုအပြစ်ထွက်ပြီးမှဈေးဝယ်တာတွေပါတွေဖြစ်လာတယ်ပေါ့နော်။ဟိုနေတဲ့ဘဘကြိုကြားကြိုကြားလေးတွေရှိမှာ။ဒါမှမဟုတ်အရင်နောက်ဘက်ကန်းတဲ့ဒီချမ်းဒေတာတွေနဲ့ဒီအထူးသဖြင့်တော့ဒီမူဆယ်လမ်းပေါ်တို့ဒီနတ်ခန့်ဒေတာတို့မှာတော့အဲ့မတိုင်ခင်ကလေးကသူကပြက်ပြက်တတအနိုင်ရတဲ့ဟာမျိုးတချို့နေရာတွေမှာမရှိသေးဘူးပေါ့နော်ဟိုလမ်းတွေဖြတ်ထားတာမှန်တယ်တမတော်ရဲ့ဖြူဟာကုန်းတွေပါတွေကလည်းရှိနေသေးတော့အဲ့ဒါတွေကိုတိုင်းရင်းသားအဖွဲ့တွေကလည်းဒီတတ်မှတ်တဲ့ရက်တွေအတွင်းမှာအပီးသိမ်းလာတဲ့တဘောပေါ့ဥမာ105မိုင်ဆိုရင်ဒါ MNDAA နဲ့ AA ကပေါင်းသိမ်းတယ် TNL ဆိုရင်သူကနန့်ခမ်းမှာဟိုရဖို့သူစူးစမ်းနေတာရက်ပေါင်း40ကျော်ပြီပေါ့နော်စကန်တက်တော့ဘာလို့မရတဲ့အချိန်မှာသူနည်းနည်းလေးပြန်ငြိမ်တယ်အဲ့မှာနောက်တစ်ခုကတပ်ဖွဲ့တွေတပ်သားတွေစိတ်တက်တက်ကြွအောင်ဒီနေ့ဆိုပလောင်မျိုးနာနှစ်တကူနေမတိုင်ခင်သူတို့ရဲ့ဟိုတမိုင်းစင်စဲအုပ်ချုပ်ရေးနယ်မြေဖြစ်တဲ့နမ်ဆန်ကိုတင်ပြတာမျိုးပေါ့နော
်ဒီရှေ့ဆက်ဖြစ်လာနိုင်ခြေပေါ်ဥခိုကာကလည်းအခုလိုဆက်ရှင်းပြပါတယ
်ဒီအားလုံးတွေ့တာဒီမြောက်ပိုင်းပုံဖွဲ့ကတော့ဒီညင်နိုင်ပွဲဖြစ်ရင်ဘာဘာထိုးထိုးလေးရအောင်တော့အဖောင်းကိုကြိုးပမ်းမှာပဲဆိုတော့တွေ့ထားကြတယ်လေအဲကမူဆယ်ကိုမရရအောင်ယူမယ်စသဖြင့်သူနေပွဲကြတော့မှဒါတွေကဒီ compromise လုပ်တဲ့နေရာမှာပို့အားရှိသွားမဲ့သဘောမျိုးပေါ့ဗျာပြင်လာတော့ရှိ compromise တော့လောက်ကြမှာပဲသိကြတယ်အဲ့ဒါတော့အဲ့ဒီအပေးယူ short တင်းနေရဘာဖြစ်လာမလဲဆိုတော့ဖောင်းကြည့်ရမှာပေါ့ဗျာကျွန်တော်တော့ဘာဖြစ်ဖြစ်တော့မြောက်ပိုင်းကသိဆက်လက်ပြီးတော့ပြပခပို့ကြီးထွားလာဖို့တော့သိမရှိတော့ဘူးလို့တော့ထင်တယ်ဗျာကျွန်တော်နှစ်တစ်ကူရနဲ့ပုံစံတစ်မျိုးပြောင်းသွားလို့မယ်လို့တော့ထင်တယ
်တကယ်တော့အခုလိုတရုတ်ကြားဝင်ပြီးဆွေးနွေးမှုကမကြာခင်နောက်တစ်ခေါက်ပြန်ဖြစ်လာနိုင်ပေမဲ့တချို့တိုက်ပွဲတွေလည်းဆက်ပြင်းထန်လာနိုင်သေးတယ်လို့သုံးသပ်သူတချို့ကထောက်ပြနေကြပါတယ်ခင်ဗျာ